ဒီကောင်းချင်ဥပဒေရှင်းကြတဲ့အတိုင်းဆိုရင်တခုကတော့ဒီတစ်ခါဒီလုပ်ငန်းကော်မတီကချပြတဲ့ဒီကျွန်တော်ဥချိုရဲနဲ့တရားစီရင်ရေးနဲ့ဆိုင်တဲ့ဟာကိုဒီညီလာခံကိုယ်စားလှယ်တွေကလက်လာတုံ့တက်ကြတော့လက်လာတုံ့တက်ပြီးအချို့ဖွဲ့ရှိဖွဲ့ကလက်လာတုံ့တက်ပြီးမှသဘောတရားစာတမ်းကိုတင်ပြတော့အဲဒီပေါ်မှာစုံကြီးတဘာတဲ့အဖွဲ့အနေပြီးတော့မှပြန်ချုပ်မယ်အဲ့ဒီလုပ်ငန်းကော်မတီကနေလည်းဒါပြန်ပြုစုပြန်ချုပ်ပဲဆိုတော့အဲ့လိုလုပ်ငန်းတွေရှိနေတာတစ်ပိုင်းပေါ့နောက်တစ်ခုကဒီကုစရေတွေကများတယ်လေများတဲ့ခါကျတော့ကုစရေတွေရဲ့လုပ်ငန်းဆောင်တာဒီမှာလည်းထိခိုက်မှုမရှိအောင်ဆိုပြီးတော့မှရက်များများပေါ့လေနားရပေးလိုက်တာပါအဲ့ဒီအကြောင်းတစ်ခုအကြောင်းကိုပြောကြပါလား
ခုတစ်ပတ်ညီလာခံမှာဒီဥချိုးရည်နဲ့တရားစီရင်အပိုင်ကိုဆွေးနွေးတဲ့နေရာမှာဟိုဆရာတို့ညီငယ်ယူထားတဲ့အဖွဲ့တွေနဲ့နာဖာဆိုရသူတို့ချမှတ်ထားတဲ့သူတို့မူဝေနဲ့ပြိပခဖြစ်တာမျိုးတွေပါတယ်ရောရှိသလားဆရာ
ပြိပခရေလို့ပြောပေါ်တော့ဒါခက်ပါလေဒါကျွန်တော်ဒီမျောပန်းထားတော့ပေါ့လေမရောက်ရှိတဲ့အပိုင်းတော့ရှိတာပေါ့ဒါကအခုအချိန်ခါမှာဒါကာလဒေတာပြောကအရာပေါ့လေဒါတင်းတော်တယ်လို့တင်းတော်တယ်လို့အဲကိုချမှတ်တဲ့သဘောကျွန်တော်နားလေတယ်
အဲ့တော့ဆရာတို့အနေနဲ့ဆရာတို့မှန်ထားသလောက်မရဘူးအသင့်အတင့်လောက်ရတယ်ဆိုရင်ကိုပဲဆရာတို့ကဟိုလက်ခံမယ်ဆိုတဲ့သဘောကိုပြောချင်တာလား
ဟုတ်ကဲ့ဒါကတော့ကျွန်တော်တို့အနေနဲ့ကတော့ဒါဖြစ်နိုင်ခြေကနေဒါစတယ်ဆိုတဲ့သဘောမျိုးလည်းဖြစ်တာပေါ့ဒါကျွန်တော်တို့ဒီကျွန်တော်ပြည်ပင်းအခြေအနေကိုလည်းဒါအားလုံးဒါသိကြတာပဲတဲ့ခါကျကျွန်တော်တို့ကအဲပြည်ပင်းကြောင်းလေးရဲ့ဆွဲနေရမှာလည်းဒါကျွန်တော်ကဒါဒီနေ့ချင်းညချင်းတော့ဒါလူချင်းမှလည်းမှာကို
ဆရာတို့ညီငယ်အဖွဲ့တွေကနေပြီးတော့ညီလာခံကိုတင်ပြတဲ့အဲ့ဒီအချက်တွေကိုပြည်တော်စုမှုနဲ့ပတ်သက်တဲ့အချက်တွေပေါ့လေအဲ့ဒီအချက်တွေကိုဒီနိုင်ငံရေးအင်အားစုတွေကထောက်ခံကြတာကျွန်တော်တို့တွေ့ရတယ်လေဒါပေမဲ့ဟိုဒီအချက်တွေကိုညီလာခံအနေနဲ့ကမှတ်တမ်းအနေနဲ့သာလက်ခံမယ်ဒီအခြေခံမူဝါဒထဲမှာတော့ထည့်သွင်းမှာမဟုတ်ဘူးဆိုပြီးတော့အတန်နေထွက်လာတော့တချို့တိုင်းရင်းသားတွေကမကြည်မနဲ့ဖြစ်နေတယ်လို့ကြားရတယ်ဆရာတို့အနေနဲ့ကြရောဘယ်လိုသဘောထားရှိပါသလဲ
ဟုတ်ကဲ့ဒီကတော့ကျွန်တော်တို့ဒီမနေ့တုန်းကဒီညလာခံကျင်းပနေတဲ့အချိန်တော်တွင်မှာဥပဒေပြုအာဏာခွဲဝေခြင်းတုံးရဲ့ကိစ္စဖြစ်ပါတယ်ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးကျွန်တော်တင်ပြခဲ့တာရှိတာပေါ့လေရှိတော့ကဒီအချက်ခုနှစ်ချက်ကိုတော့ဒါအခုချိန်ခါမှာဖြစ်တင်းလို့မသိဘူးဆိုတော့မှသူတို့ကအကျိုးနဲ့အကြောင်းနဲ့သူတို့ပြောပြရှင်းပြကြပါတယ်အဲရှင်းပြတော့ကျွန်တော်တို့လည်းဒီသက်ဆိုင်ရာအဖွဲ့ကြီးဘူကလူကြီးတွေလည်းညနိုင်တင်ပြပြီးတော့ဒီကျွန်တော်ဒါဆိုလို့ရှိရင်ဒါတာဝန်ရှိပုဂ္ဂိုလ်တွေအနေနဲ့ဒါကိုရှင်းပြတယ်ဆိုတာကိုကျွန်တော်တို့ကဒါနဲ့ပြင်နေပေါ့လေအကျိုးတရားအကြောင်းတွေရှင်းပြတဲ့အစားကိုကျွန်တော်တို့ရရှိထားပြီးဆိုတဲ့ဒါကျွန်တော်ဒီအစ်စ်မှာကျွန်တော်လက်ခံလို့ရပြီးဆွေးသဘောထားကြတာပ
ါဆရာခုနပြောတဲ့အထက်မှာလေဒီအခြေအနေမှာမသိလျော်သေးဘူးဆိုပြီးတော့ဒီအစိုးရဘက်ကနေပြီးတော့အကျိုးအကြောင်းနဲ့ခိုင်ခိုင်လုံလုံရှင်းနေဆိုတော့ဆရာတို့ကလည်းအဲ့ရှင်းလင်းချက်အပေါ်မှာလက်ခံသွားတယ်ဆိုတော့အဲ့အကျိုးအကြောင်းတွေတဲ့ကအရေးကြီးတဲ့အချက်တွေကဘာတွေပါသလဲ
အဲပြောမယ်ဆိုလို့ရှိရင်တော့ concurrent တို့ residuary ပါတို့ဒီကိစ္စတွေပါကျွန်တော်တင်တာကိုဒီမဲ့ခါကြတော့တို့ကဒီဒီအရာဒီကိုတို့ကအကျိုးအကြောင်းတွေရှင်းတာပေါ့လေအဲ concurrent residuary ပါပါကိုဒါကျွန်တော်ပြည်နယ်နဲ့တိုင်းဒေသကြီးမှာခွဲထားလို့မတင်တော့ဘူးဒါဘူဟုကနေကန်ထားမဲ့ဟာဒီဖြစ်တဲ့စာရှိပြင်ပေါ့လေဒါခြားနိုင်ငံတချို့ကလည်းတို့ကကူကာရောမှာရှင်းပြရရှိပါတယ်ဒါတို့လည်းဒါကျွန်တော်ကိုသိရှိရှင်းနေရှင်းပြတဲ့အပိုင်းရှိပါတယ
်မှန်တော့အကျိုးအကြောင်းရှင်းပြတယ်ဆိုတာကဆရာတို့တောင်းဆိုတာကိုညင်းပယ်တဲ့သဘောပဲမဟုတ်ဘူးလားအဲ့ဒါကိုဆရာတို့ကဟိုလက်ခံဟုတ်ကဲ့ပြောပါ
ဟုတ်ကဲ့အဲ့ဒါတို့ရှင်းပြတဲ့ dance solution တော့အခုချိန်ခါမှာတော့ဒါလက်ခံလို့မရသေးဘူး။ဒါမဲ့နောင်ကိုနောင်ကိုပို့လေဒါသူတို့အချင်းအခါအချင်းနဲ့ပုံမူတည်လို့မှဒါစဉ်းစားတော့မယ်ဆိုရင်ဒါနောင်ကိစ္စပဲလေ။ဒါနောင်ရဲ့နောင်ကိစ္စပဲဖြစ်မယ်ပေါ့။ဒီလက်ရှိအချိန်ခါမှာတော့ဒါမတင်တော်သေးဘူးဆိုပြေချတဲ့သဘောရှိတာပေါ့။ကျွန်တော်ကအပြည့်အဝသဘောမျိုးမဟုတ်သေးတဲ့အောင်ဒါသစ်ချင်းသွားတဲ့သဘောမျိုးဆိုနေတာကျွန်တော်ကလက်ခံနိုင်တဲ့အနေထားမျိုးနဲ့ဒါရှိနေတာပေါ့လေ
လောလောဆယ်မှာတော့ဒီတိုင်းပဲတင့်လျော်တယ်နောက်တစ်ချိန်မှာတော့ဆရာတို့တောင်းဆိုထားတဲ့အချက်တွေကိုရနိုင်တယ်တစ်ဆင့်ချင်းသွားမယ်ဆိုတာကိုဆရာတို့ကလက်ခံတယ်လို့ပြောတော့တစ်ဆင့်ချင်းအဲ့ဒီလိုသွားမယ်ဆိုတဲ့အာမခံချက်မျိုးပေါ့လေဆရာတို့မှရထားတာရှိလား
ဒါအမခံကျဆွဲနေရမှာတော့ဒါနုံးနေတော်လောကောင်စာနေတော်လောကောင်က
ကျွန်တော်တို့ဒီပြောပြတာဒီစာနဲ့ကြောင်းကြတာဒါတွေကမရှိပါဒါပေမဲ့ကျွန်တော်ကဒီလုပ်ငန်းပေါ်မှာကျွန်တော်ကလက်လာသုံးသပ်သွားတဲ့သဘောရှိတာပဲတချို့ကပြောကြတာပေါ့လေနားဖတ်တတ်တွေအရင်ကလိုမဟုတ်ဘဲနဲ့ဒီငញ្ញန်ရေးယူထားတဲ့အဖွဲ့တွေရဲ့နေမြေတွေကိုပေါ့လေဝိုင်းပတ်ထားတဲ့အနေထားပြီးတော့ငញ្ញန်ရေးယူထားတဲ့အဖွဲ့တွေရဲ့နေပယ်တွေကိုဒီအချိန်မရွေးပေါ့အရင်ကလိုမဟုတ်တော့ ဒီနေ့ကျွန်တော်တို့ဒီမနေ့တုန်းကဒီညီလာခံကျင်းပနေတဲ့နားဖာအစုအဝါကိုအလျှော်ပေးလက်ရောဆက်ဆံနေရတာတွေရှိတယ်လို့ပြောတယ်။အဲ့ဒီဝေဖန်ချက်တွေပေါ်မှာဒေါက်တာဒုကြာတို့အနေနဲ့ဘယ်လိုယူဆပါသလဲခင်ဗျ။
ဟိုရေသားပြောမယ်ဆိုရင်ကျွန်တော်တို့ဒေသမှာကျွန်တော်နေနေမှာတော့သိမမြင်သိရတယ်ဘူး။ဒီလိုမျိုးအခြေအနေပါလေ။အတော်လေးသိတော့မသိရပါဘူး။အာဏာပိုင်တွေကပေါ့နော်။SSC ခေါင်းဆောင်ဗိုလ်ချုပ်စီတနုလွယ်လွယ်ကလေးဖမ်းသွားတာရှိတယ်။ဆိုတော့နိုင်ငံတော်ညီညာရေးနဲ့စီလုံးညီညွတ်ရေးပြပြအောင်ကြံစီကြိုးပမ်းမှုဆိုတဲ့ဒီတကယ်နိုင်ငံတော်နဲ့ဆိုင်တဲ့ပုံမှန်ကြီးတွေနဲ့တရားစွဲဖို့လုပ
bukan muri atau siapa terlaknya.
Diki kami baten dah jenuh kah dah acian ni ya berkilim macam ni. Jenuh ni ni aro dah lu dia sih aku mama kangen puma macam jenuh lu ni barai. Di cuti dua tu yang dah muri le jenuh tu lama sih aku. Dah acian ni ya sih boleh lah puma jenuh kah cincin dah aku berkilim tu. Jadi lah tu dua jenuh fikir barai.
Saya doktor tu juga beli ada solution. Bujur sih dengan kisah jaro, memangkan lama tu ada usulnya tu boleh terjauh ni lah kena.
Jangan beli jenama, jangan apa dia jauh macam beli ni lah. Saya kajar lo dah, jangan ni ni aro, hari mana lama ni dia pandai ni siapa le. Jangan ni ni aro betul mana betul mana sebab we kau dia ni jenis tu boleh mesti boleh. Jangan ni ni aro dah. Di kuih, apa yang dia jauh berkuah, lumpan ni ada, ni tanya siapa.